ပေါ်ယမ်းမင်းကြီးဖရန်စစ်ကယူကရိန်းနဲ့ဆီးရီးယားနိုင်ငံတွေမှာငြိမ်းချမ်းရေးသူစုတောင်းပစ်လိုက်တယ်လို့အီစတာနေ့ဥဆောင်ကျင်းပပေးရာရောမမြို့ကစိန့်ပီတာဘက်ဆီလီကာဘုရားကျောင်းလက်ကတိတွေကနေအခုလိုပြောလိုက်တာပ
ါ Ti supplichiamo in particolare per la Siria la amata Siria
ခရစ်ယာန်ဘာသာဝင်တွေအတွက်ဘာသာရေးအထွတ်မြတ်ဆုံးနေ့ဖြစ်တဲ့ယေရှုခရစ်တော်ရှင်ပြန်ထမြောက်တဲ့ဒီအီစတာနေ့မှာကက်သလစ်ဘာသာဝင်တွေရဲ့ဥဆောင်သူဖြစ်တဲ့ပိုယန်မင်းကြီးကယူကရိန်းနိုင်ငံမှာပဋိပက္ခမှာပါဝင်ပတ်သက်နေသူတွေအားလုံးအတွက်နဲ့ဒီအကြမ်းဖက်မှုတွေကိုတားဆီးနိုင်ရေးကြိုးပမ်းမှုတွေအောင်မြင်စေဖို့ဆုတောင်းပေးလိုက်တယ်လို့ဆိုလိုက်ပါတယ်။ဒါအပြင်ပိုယန်မင်းကြီးကစီးရီးယားနိုင်ငံမှာလည်းငြိမ်းချမ်းရေးအကြာကြီးစောင့်လာခဲ့ရတဲ့ငြိမ်းချမ်းရဖို့အကြာကြီးစောင့်လာခဲ့ရတာကြောင့်အခုဒီခါမှာငြိမ်းချမ်းရဖို့မျှော်လင့်တယ်လို့ဆုတောင်းပေးလိုက်ပါတယ်။ပိုယန်မင်းကြီးကဆက်ပြီးနိုင်ဂျီးရီးယားနိုင်ငံကအကြမ်းဖက်လုပ်ရက်တွေအဆုံးသတ်ရင်းနဲ့အီရတ်နိုင်ငံအတွင်းတိုက်ခိုက်မှုတွေရဆိုင်သွားဖို့နောက်ဣသရေလနဲ့ပါလက်စတိုင်းနိုင်ငံတွေကြားငြိမ်းချမ်းဆွေးနွေးပွဲတွေအောင်မြင်နိုင်ရေးအတွက်လည်းဆုတောင်းပေးခဲ့ပါတယ်။ပိုယန်မင်းကြီးရဲ့နှစ်စဉ်ကျင်းပတဲ့ Easter ဝတ်ပြုဆုတောင်းပွဲမှာစိန့်ပီတာယဉ်မြင်ကနေတရားဟောခဲ့ရမှာထောင်ပေါင်းများစွာသောကမ္ဘာတဝန်းက Christian ဘာသာဝင်တွေလာရောက်တရားနာခဲ့ကြပါတယ်ခင်ဗျ။